ခုထံမှာတော့ရှင်နေကြီးဥကိုနေလှုပ်ချက်မှုမှာလွတ်နေသေးတဲ့တနရရှိသူကိုနေပြီးတော့မှဖန်ဝရထုတ်ရေးကိုပယ်ချလိုက်တဲ့ပေါ်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရှင်နေကြီးဥကိုနေကိုလှုပ်ချက်မှုမှာပါဝင်ပတ်သက်နေတဲ့လွတ်မြောက်နေစေတနရရှိသူဥအောင်ဝင်းခိုင်ကိုဖမ်းဆီးဖို့ဆောင်ရွက်ရမှာထောင်ဝင်ရှိတဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့တနရရှိသူဥအောင်ဝင်းခိုင်တို့ဟာတပ်မတော်ရာရှိဟောင်းအချင်းချင်းတွေဖြစ်နေတဲ့အတွက်ဖမ်းဆီးရမယ့်အရေးမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့ရှင်နေဥမင်းလေးဥကသုံးသပ်ပါတယ်။နေပြည်တော်မှာဖန်ဝရန်ထုတ်ခွင်ကိုပယ်ချလိုက်တဲ့အပေါ်ဥပဒေရှုထောင့်ကဖြစ်နိုင်ခြေချက်လက်တွေနဲ့ပတ်သက်ပြီးတော့လူခွေရင်ရှင်နေဦးမင်းလွင်ဦးကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်။တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိနေပြီးတော့ဖမ်းလို့မမိသေးတဲ့ဦးအောင်ဝင်းခိုင်ကိုသူ့ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ဒေသမှာဖန်ဝရန်ထုတ်မင်ကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကတောက်ကြနေလို့ကပယ်ချခဲ့တဲ့ကိစ္စမှာမြန်မာနိုင်ငံဆိုင်ရာတရားဥပဒေလှုပ်ထုတ်လုံနည်းတွေမှာမာရွေးမှုလို့ဟောင်ကောင်ချီဆိုင်အာရှလူခွေအဖွဲ့ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးကပြောပါရယ်မြို့နယ်6ခုမှသာဖန်ဝရန်ထုတ်ပေးပြီးတော့ဦးအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာတော့ဖန်ဝရန်ပယ်ချလိုက်တဲ့အပေါ်ဝရမ်းမှာအစကတည်းကမပြည့်စုံတဲ့အကြောင်းရှင့်နေဦးမင်းလွင်ဦးကပြောပြပါရယ
်တရားရုံးကထုတ်ပြီးတဲ့ဝရမ်းမှာကမြန်မာနိုင်ငံတဝမ်မီဒီယာဒေတာတွေမဆိုဖန်စီနိုင်ပြီးဆိုတဲ့တိတိကျကျဖော်ပြထားတဲ့ဝရမ်းမျိုးဖြစ်တင်တာပေါ့လေအဲ့ဒီလိုမျိုးဆိုလို့ရှိရင်တော့အခုလိုမျိုးထပ်ပြီးတော့ပြင်ပြပြီးတော့တောင်းနေရမလို့ဘူးပေါ့အခုတော့အဲ့ဒီလိုမဖြစ်တဲ့အတွက်ပြည်မှုဆိုင်ရာပြင်ဆင်မှုလျှောက်လာတင်သွင်းပြီးတော့ပြင်ပေးဖို့အတွက်ရောရတယ်လို့ကျွန်တော်ထင်ပါတယ
်ဖောင်းရမ်းမှာဒေါ်ပုံသာကိတမိထီလာမင်္ဂလာတောင်စတဲ့6မြို့နေသားပါဝင်ပြီးတော့ဥအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာရှာဖွေဖမ်းဆီးဖို့ဝရမ်းကိုတော့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကပယ်ချခဲ့ပါတယ်ဝရန်ကမြည်သည့်နေရာဒေတာမှမဆိုဖန်ဆီးနိုင်တယ်လို့ဖော်ပြထားခြင်းမရှိတဲ့အတွက်တနရရှိသူကိုဖန်ဆီးရမှာအခက်အခဲရှိတဲ့အပြင်နောက်တစ်ချက်ကတော့ဖန်ဆီးမဲ့တာဝန်ရှိသူတွေနဲ့တနရရှိသူတို့ရဲ့တက်မတော်ရရှိအောင်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတိတ်ကဆက်နွယ်နိုင်တဲ့ကိစ္စတွေကြောင့်လည်းဖန်ဆီးရမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့လည်းရှင်းနေဦးမင်းလွင်ဦးကပြောပါတယ
်။နောက်ပြီးတော့တခါဒီအဝင်းဆိုင်ကလည်းတက်မတော်အရာရှိအောင်ဖြစ်တယ်။အခုတာဝန်ယူထားတယ်ဆုံးဖြတ်နိုင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လူတွေကလည်းကြောက်လို့ကပြောင်းလဲလာတဲ့လူတွေပဲဖြစ်တယ်ဆိုတော့ကဖမ်းဖို့ရန်အတွက်ဘလောက်ပဲအဆုံခွန်ဆိုင်လုပ်နေပြီအခက်အခဲအများကြီးကြုံနေရတယ်ဆိုတော့ဒီလိုဖြစ်နေတယ်လို့ကျွန်တော်မျိုး
တရားလွှတ်တော်ရှင်နေကြီးဥကိုနီကိုလှုပ်ကြံတက်ဖြတ်မှုမှာပတ်သက်နေတဲ့တမရရှိသူဦးအောင်ဝင်းခိုင်ကိုရဲစတပ်ကြီးပုံမှန်300နှစ်နဲ့အမှုဖွင့်ထားတာဖြစ်ပါတယ်သူကိုအကြမ်းဖက်ဥပဒေပုံမှန်နဲ့ရေးမယူပဲနဲ့ရာဇသက်ကြီးပုံမှန်နဲ့ပဲရေးယူတဲ့အပေါ်ပြည်သူတွေကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အပေါ်အယုံကြည်နေလာတဲ့အကြောင်းရှင်းနေဦးမင်းလွင်ဦးကအခုလိုပြောပြပါတယ
်ဒီပြည်သူလူထုတွေမြင်ရတော့ဒီတရားရေးဌာနရဲ့စီမံဆောင်ရွက်မှုပုံမှာပုံပြီးတော့တန်မြင်ဖြစ်တာပေါ့နော်ဥပမာမန္တလေးမှာဆိုလို့ရှိရင်တနတ်တလဲမှမမီတွင်နဲ့အကြမ်းဖက်မှုဥပဒေနဲ့ဆွဲပြီးတော့တောင်းတနစ်ရှိချလိုက်တဲ့အမှုတွေရှိတယ်ဘာလည်းနဲ့မှဟိုမရှိစာရွက်တော့မှမရှိအဲ့ဒီဥစားတွေကိုဖမ်းပြီးတော့အကြမ်းဖက်မှုနေနေအုပ်ကြီးတွေနဲ့ဆွဲပြီးတော့ထောင်ချလိုက်တယ်။ဒီမှုကြတော့တနတ်တွေလည်းမိတယ်။သက်ပေကံထောက်ထားတွေလည်းတော်တော်များများပြည်သူတွေကနေပြီးတော့ရှာဖွေဖမ်းပြီးပေးတဲ့အတွက်ဖမ်းဆီးမိတယ်။ဒါကူတော်မှအဲ့ဒီလိုမျိုးအကြမ်းဖက်မှုဥပဒေနဲ့အေးမိယူတာကတော့ဒီကျွန်တော်တို့အစိုးရဘက်ရဲ့အာဏာချုပ်လည်းပါတယ်။တရားရေးဌာနရဲ့အာဏာချုပ်လည်းပါတယ်။ဥပဒေဌာနရဲ့အမှုဆွဲဆောင်ကြည်ရမှုချုပ်ရမှုကြောင့်လည်းပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။တရားလွှတ်တော်ရှင်နေကြီးဦးကိုနီဟာဇန်နဝါရီလ29ရက်နေ့တုန်းကရန်ကုန်လေစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ပြတ်ခံခဲ့ရတာဖြစ်ပြီးတော့တနရရှိသူလွမြောက်နေစေဦးအောင်ဝင်းခိုင်ကတော့ဇန်နဝါရီလ30ရက်နေ့ကစပြီးထွက်ပြေးတိမ်းရှောင်နေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့တနရရှိသူတွေကတော့လာမယ့်မေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခံတရားရုံးမှာထပ်မံကြုံထုတ်စစ်ဆေးမှာဖြစ်ပါတယ်ရှင်။